ကုလသမဂ္ဂလုံခြုံရေးကောင်စီဆွေးနွေးပွဲမှာထုတ်ပြန်ခဲ့တဲ့နိုင်ငံပေါင်း33နိုင်ငံကအကြံဖက်သမား982ဦးရဲ့စည်းရင်းကိုမြန်မာနိုင်ငံကလက်ခံရရှိထားတယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့နေဆက်ဖြတ်ကျော်မှုကင်းဌာနရဲမှူးကြီးကပြောပါရယ်။ရှင်းလာတဲ့မှာကျင်းပမဲ့အာဆီယံထိပ်သီးအစည်းအဝေးမှာအမေရိကန်သမ္မတလည်းတက်ရောက်ဖို့ရှိတဲ့အတွက်မြန်မာနိုင်ငံရဲ့လုံခြုံရေးကိုအခုကတည်းကတိုးမြင့်ထားတယ်လို့လည်းသူကပြောပါရယ်။အပြည့်အစုံကိုတော့ကိုအောင်ရဲမောင်မောင်ကပြောပြပေးပါမယ်ရှင်။
69ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာနိုင်ငံပေါင်း50ကျော်ပါဝင်ပြီးတော့ကုလလုံခြုံရေးကောင်စီဆွေးနွေးပွဲကိုအမေရိကန်သမ္မတဥဘာမကဥက္ကဋ္ဌဖြစ်နဲ့ဆောင်ရွက်ခဲ့တာပါ။အဲ့ဒီအစည်းအဝေးအတွင်းမှာပဲနိုင်ငံပေါင်း33နိုင်ငံကအကြံဖက်သမား982ဦးရဲ့စည်းရင်းကိုထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်။ဒီအကြံဖက်သမား900ကျော်ဟာ Islamic အစွန်းရောက်အဖွဲ့ IS နဲ့ပူးပေါင်းထားတာဖြစ်တယ်လို့လည်းဆိုပါတယ်။အခုထုတ်ပြန်ခဲ့တဲ့စည်းရင်းဟာ American CIA ကဥဆောင်ပြီးတော့ရရှိထားတဲ့စည်းရင်းကိုနိုင်ငံတကာရဲတပ်ဖွဲ့ Interpol ကနေတဆင့်မြန်မာနိုင်ငံရဲတပ်ဖွဲ့ကိုပေးပို့လာတာဖြစ်တယ်လို့လည်းမြန်မာနိုင်ငံရဲ့နိုင်ငံဖြတ်ကျော်မှုကင်းဌာနကရဲမှူးကြီးဦးအောင်ထင်းမြင့်ကပြောပါတယ်။
အမေရိကန်ဆိုရဲကတော့အလုံးပြည့်တဲ့တိုင်းပဲဒီသူက leading role မှာပဲအတူပါတယ်။အဲ့ဒီဟာနဲ့ပတ်သက်လို့အချက်လက်တွေရတယ်။ဘာညာဆိုလို့ရှိရင်သူက Interpol ပေးတယ် Europol ဆိုတော့ဥရောပသမဂ္ဂရဲဖွဲ့ဆိုတာရှိတယ် Europol ပေးတယ် Interpol ပေးတယ်။အဲ့ပြီးရင်ကျွန်တော်တို့ဒီဘက်ကနိုင်ငံတွေနဲ့ဆက်ဆက်မယ်ဆိုလို့ရှိရင် ASEAN နိုင်ငံတွေနဲ့ဆက်ဆက်လို့ ASEAN နဲ့ပို့သူပေးတယ်။အဲ့ဒါတော့သူကတော့အကုန်လုံးအချက်လက်တွေပြင်မယ်ဝင်နေပြင်မယ်ဒါကတော့အလုံးနိုင်ငံတွေဝိုင်းဝန်းပြီးတော့ကာကွယ်ထိန်းသိမ်းနိုင်ဖို့လို့ဆိုရဲဟာပေါ့။ဒါဒီကြက်ဖက်သမားလို့သတ်မှတ်ချက်ဆိုတာဒီသူတို့ရဲ့ပေါ့နော်သူတို့ဆိုင်ရဲ့ရရှိတဲ့တင်းအချက်လက်တွေပေါ်မှာမူတည်ပြီးသူတို့ကသတ်မှတ်ထားတယ်ဒါ terrorism ငါလူရဲ့ဘသူတွေဘသူတွေဒါသူတို့ရဲ့သတ်မှတ်ချက်ပေါ့နော
်အကြက်ဖက်သမားလို့သတ်မှတ်ခံထားရတဲ့982ဦးလုံးရဲ့အမည်စရင်းကိုရရှိထားပေမဲ့လည်းအလုံးရဲ့အချက်လက်ပေါင်းစုံကိုတော့မရသေးဘူးလို့သူကဆက်ပြောပါတယ
်ဟုတ်ကဲ့အဲ့ဒီခါနဲ့ပတ်သက်လို့သူတို့ကတော့ကြက်ဖက်သမားလို့သတ်မှတ်ထားတဲ့လူတွေပတ်သက်ရင်ကျွန်တော်တို့ဟို Interpol ပေါ့နော် Interpol ကနေပြီးတော့ကျွန်တော်တို့သူ့အဖွဲ့ဝင်နိုင်ငံတွေအားလုံးကိုတော့သူတို့ share လုပ်ပါတယ် share လုပ်ပြီးတော့မှအဲ့ဒီအကြမ်းဖက်သမားလို့သတ်မှတ်ထားတဲ့လူတွေရဲ့ကိုယ်ရေးအချက်လက်တွေ password ဖောက်ဝင်နံပါတ်တွေဒီဓာတ်တွေကတော့အကုန်လုံး share ရတာပေါ့နော် share ရတဲ့ခါတော့ရှိတယ်ဒါပေမဲ့900ကျော်လုံးရဲ့အချက်လက်တွေအားလုံးကတော့ဟိုကျွန်တော်တို့စီမရောက်သေးဘူးကျွန်တော်တို့က Interpol နဲ့ဟိုဆက်တဲ့အခါမှာ247 channel နဲ့ဆက်တာပေါ့နော် IDW chat 7ဆိုတာကလည်းဟိုဘလူးကောင်းလေကျွန်တော်တို့ gmail လို့ဟာမျိုးပါပဲဒါပေမဲ့ safety connection တခုနဲ့ဆက်ထားတာဖြစ်တဲ့အတွက်ကြောင့်မရောက်သေးဘူးအဲ့ဒါတွေနောက်ကျရင်သူတို့ဆက်ပြီးကျွန်တော်တို့ပေးမှာပဲသူတို့အဆင်းမင်းကျွန်တော်တို့သိရတယ်ပေါ့နော
်ရှင်းလာနိုဝင်ဘာလထဲမှာမြန်မာနိုင်ငံမှာအရှိတောင်အာရှထိပ်သီးဆွေးနွေးပွဲတွေလည်းကျင်းပဖို့ရှိနေတာပါဒီအစည်းအဝေးကိုနိုင်ငံတကာကခေါင်းဆောင်နဲ့အတူ American သမ္မတဥဘာမလည်းလာရောက်ဖို့ရှိပါတယ်ဒါကြောင့်အခုလိုအကြံဖက်သမားစီရင်တွေထွက်ပေါ်လာတဲ့အတူအကြံဖက်သမားတွေရဲ့ချင်းချောက်ခံထားရတဲ့မြန်မာနိုင်ငံအနေနဲ့လေလေးစိတ်ဝင်ပေါက်အပါဝင်နေဆက်ဝင်ပေါက်တွေမှာပါလုံခြုံရေးတိုးမြင့်ထားတယ်လို့ရဲမှူးကြီးကဆက်ပြောပါတယ
်လေးစိတ်တိုးမြင့်ထားတဲ့ဆိုတာကတော့ဒီလိုပါကျွန်တော်ကမကြမီကျွန်တော်နိုင်ငံမှာ summit ဆိုတဲ့ဟာကြီးအချင်းပါတော့မှာဖြစ်တယ်လေအားလုံးဒီ summit မှာကျွန်တော်တို့ဒီ plus ပေါ့ ASEAN plus တကယ်တမ်းတော့ partner နိုင်ငံအရေးကြီးနိုင်ငံကြီးတွေကအကြီးကြီးတွေလာမှာဖြစ်တယ်ပြည်သားတွေပတ်သက်ပြီးတော့ရခင်ကတဲ့ပူပြီးတော့မှကျွန်တော်တို့ကဒီလုံခြုံရေးအော်ရပူတီကိုဘယူဆိုင်တယ်ပေါ့အဲ့လိုရဆောင်လို့ဘယူဆိုင်တယ်ဆိုတဲ့ဥစ္စာမှာဘာတွေကိုစလုပ်ရလဲဆိုတော့အဝေးစီးတွေပေါ့နေဆောင်ဝင်ပေါက်တည်းကနေပြီးတော့မှဝင်ထွက်တဲ့နေရာတွေမှာစစ်စစ်မှုတွေကိုကျွန်တော်တို့ပို့ပြီးတော့မှဟိုသူစနစ်တကျပို့ပြီးတော့လုပ်တယ်မတင်ကားတွေတွေ့လို့ရှိရင်ဟိုဘက်နိုင်ငံတွေဘက်နိုင်ငံချင်းဖလင်တာတွေလုပ်တယ်ဟိုထိုင်းဘော်ဒါမှာဆိုလို့ရှိရင်ကျွန်တော်မဲဆောက်ကနေဝင်တဲ့လမ်းရှိတယ်ဟိုဘက်ကမဲဆိုင်ကနေဝင်တဲ့လမ်းရှိတယ်ကော့ခရီကဝင်တဲ့လမ်းရှိတယ်အဲ့ဒီတရားဝင်ဖို့ထုတ်ခက်လာတဲ့ legal routes တွေပေါ့ legal routes တွေကနေဝင်တဲ့လမ်းကြောင်းတွေမှာပို့ပြီးတော့မှစီစဉ်မှုတွေ view size ဆောင်ရတဲ့အသာသူ international airport တွေမန္တလေးရန်ကုန်နေပြီးတော့အဲ့ဒီမှာဝင်တဲ့ဟာတွေကိုကျွန်တော် mind device နဲ့စစ်တဲ့ဟာတွေရှိတယ် mind device နဲ့စစ်တဲ့ဆိုတာဒီ Interpol channel ကနေပြီးတော့မှပြမှုနဲ့ပတ်သက်ပြီးတော့ကျုလုံးနဲ့ data တွေအားလုံးသူတို့ရှိမှရှိတယ်အဲ့ data တွေအားလုံး internet နဲ့ကြောင်းကျွန်တော်တခါတည်း transit မိနစ်ပိုင်းအတွင်းမှာဒီကောင်ဒီဟို passport အားဖြင့်တော့လကောင်းလက်ဝေချက်လက်အားဖြင့်တော့လကောင်းဒီလူစုစီးရင်ဝင်အကြပ်စီးရင်ဝင်စသဖြင့်အဲ့လိုစီးရင်ဝင်လာတဲ့လူတွေပါလာတဲ့ချက်ချင်းကျွန်တော်တို့ကသက်ဆိုင်နိုင်ငံကိုကြောင်းချတယ
်အဲဂိုင်ဒါခေါင်းဆောင်အေမန်အယ်ဇာဝါဟာရီကမြန်မာဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယအရှေ့မြောက်ပိုင်းပြည်နယ်တွေကမွတ်စလင်တွေအတွက်အယ်ဂိုင်ဒါအိန္ဒိယအဖွဲ့ခွဲဖွဲ့စည်းပြီးဖြစ်ကြောင်းပြီးခဲ့တဲ့စက်တင်ဘာလ3ရက်နေ့ကကြေညာခဲ့ပြီးမှပဲမြန်မာနိုင်ငံကို GS စစ်ပွဲဆင်နွှဲမယ်လို့သူကကြေညာထားတာပါမြန်မာနိုင်ငံရဲတပ်ဖွဲ့နဲ့လုံခြုံရေးအင်အားစုတွေကလည်းအဲ့လိုပြောဆိုကြလာခဲ့ပြီးတဲ့နောက်ပိုင်းရန်ကုန်မန္တလေးအပါအဝင်နေပြီးတော့မှပါလုံခြုံရေးတိုးမြင့်မှုတွေတောက်လျှောက်လှုပ်ဆောင်ခဲ့ပါတယ်တမန်တော်ဦးသိန်းစိန်ကတော့အခုလိုအကြမ်းဖက်အဖွဲ့တွေကချင်းချောက်ခံထားရပေမဲ့လည်းမြန်မာနိုင်ငံအနေနဲ့တိတ်ပြီးတော့စိုးရိမ်စရာမရှိဘူးဆိုပြီးတော့သူ့ရဲ့အော်တိုဘလာတရက်နဲ့မင်ကွန်းမှာပြောဆိုခဲ့ပါသေးတယ်ခင်ဗျာ